မြန်မာနိုင်ငံကဗန်လုပ်ငန်းတိုးတက်ဖွံ့ဖြိုးစေဖို့အတွက်ဂျာမနီနိုင်ငံဗဟိုဘဏ်နဲ့ဥရောပဗဟိုဘဏ်တွေကိုလေ့လာဖို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဥက္ကဋ္ဌဦးအောင်တောင်ဦးဆောင်နဲ့ကော်မတီအဖွဲ့ဝင်9ဦးတို့ဟာဒီညနေမှာပဲမြန်မာနိုင်ငံကနေထွက်ခွာသွားကြပြီဖြစ်ပါတယ်။အခုခင်းစဉ်နဲ့ပတ်သက်ပြီးမထွက်ခွာခင်လေးစိတ်မှာ VOA ကဦးအောင်တောင်ကိုမေးမြန်းရမှာအခုလိုစတင်ပြောကြားခဲ့ပါတယ်
။ဘဏ္ဍာရေးကိစ္စတော့လည်းမှတ်ပါတယ်။ဒါပေမဲ့တကယ်တမ်းတိတိကျကျကျတော့ဗန်လုပ်ငန်းစနစ်နဲ့ငွေကြေးစနစ်ကိုဟိုအထက်ကလေ့လာမှဖြစ်ပါတယ်။အဲ့တော့ဂျာမနီကိုသွားတဲ့အခါကျတော့ဂျာမနီကဒီဘိုဘန်နဲ့လည်းတွေ့မယ်။နောက်အမကန်ဘာရင်နဲ့တွေ့မယ်။ဒီရင်ဆက်ကငွေကြေးဆောင်ရွက်တဲ့လုပ်ငန်းတွေကိုလေ့လာမယ်။နောက် EU ကဘာနဲ့တွေ့မယ်။ပြီးဆိုသူတို့ဆီကသူတို့လုပ်ပုံကံပုံတွေပါလေလေ့လာဖို့ရမှာပေါ့။အဲ့တော့ကျမ်းနာလို့ရမှာနည်းပညာတွေရမှာပေါ့။နောက်ကျွန်တော်တို့လည်းဘယ်လိုပုံပေါင်းဆောင်ရွက်နိုင်မလဲ။သူတို့ကဆရာဘာနိပညာတွေကျွန်တော်ရနိုင်မလဲကျွန်တော်တို့တိုင်းပြည်အတွက်ဘယ်လိုညီညွတ်တာတွေအသုံးပြုလို့ရတာတွေအဲရမလဲဆိုတော့ကျွန်တော်တို့ကြည့်မှာဖြစ်ပါတယ်အဲ့ဒီပုံမှာမူတည်ပြီးတော့မှဒါကိုတိုင်းပြည်ရောက်တဲ့အခါကျတော့ဒါလွတ်တော်ကိုပြန်လဲဆွေးနွေးပြီးတော့မှသုံးပြုနိုင်တဲ့ဟာတွေအသုံးပြုမယ်လို့ယူပေးပါတယ
်ကမ္ဘာမှာနိုင်ငံအားလုံးလိုလိုဟာငွေကြေးတန်ဖိုးကျသွားနေချိန်မှာမြန်မာနိုင်ငံမှာငွေကြေးဖောင်းပွမှုနှုန်း900ခန့်နှုန်းကနေ800ခန့်လောက်ထိပဲရှိလာခဲ့တာမို့တခြားနိုင်ငံတွေနဲ့ရှင်းတော့ဖုံးပွားမှုနှုံဟာနှဲပါပါတယ်လို့လည်းပြောပါတယ်။ဗန္ဒာရေးရလုံငွေပြနေတာမို့အသုံးစိတ်တွေကိုရှော့ချပြီးဗဟိုဘဏ်နဲ့တခြားဘဏ်အဖွဲ့အစည်းတွေနဲ့လည်းတိုင်ပင်ပြီးငွေကြေးတည်ငြိမ်အောင်လုပ်ဖို့စူးစမ်းနေပါတယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံဘဏ်စနစ်နဲ့ပါလီမန်စနစ်တွေကိုလေ့လာဖို့အတွက်ဂျာမနီအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရည်ရေးအဖွဲ့ GIS ကနေကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။မေလ၁ရက်နေ့မှာတော့အင်းရကန်ဟိုတယ်မှာအခုခီးစဉ်အတွက်သတင်းစာရှင်းလင်းပွဲကိုပြုလုပ်မှာဖြစ်ပါတယ်။